မြန်မာရွှေပြောင်းလို့တမကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းကိုကော့စမီတရားရုံးကချမှတ်ထားတဲ့တည်တံအမိန့်ကိုပဲထိုင်းနိုင်ငံရဲ့အစ်စ်မြင့်ဆုံးတရားရုံးဖြစ်တဲ့တရားရုံးချုပ်ကဒီနေ့အတည်ပြုလိုက်တာပါလူငယ်နှစ်ဦးကတော့ဒီလူသက်မှုကိုသူတို့မကျူးလွန်တဲ့အတွက်သူတို့ကူညီပေးဖို့ပြောတယ်လို့ဒီနေ့တွေ့ဆုံခဲ့တဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးဥရေအကြံပေးရှစ်နေဦးအောင်မျိုးတန်က RFA ကိုပြောပါတယ်ထိုင်းရှင်းနေများကောင်စီကဒီယူကမှာမြန်မာနိုင်ငံသားနှစ်ဦးဘက်ကအရေးတာတဲ့အာသာချက်18ချက်ကိုတင်ပြထားတာဖြစ်ပါတယ်အဲ့ဒီထဲမှာဆိုရင်သူတို့နှစ်ဦးဝန်ခံခဲ့တာဟာထိုင်းရဲတပ်ဖွဲ့ကနှိပ်စက်လို့ဆိုတဲ့အချက်တွေပါဝင်တယ်လို့လူသက်လက်နက်ဖြစ်တဲ့ပေါက်တူးပေါ်မှာဒီမြန်မာနှစ်ယောက်ရဲ့မျိုးရိုးဗီဇ DNA မတွေ့ရှိပဲတခြားနှစ်ယောက်ရဲ့ DNA တွေ့ရှိထားတဲ့အချက်တွေပါဝင်ပါတယ်အဲ့ဒီအချက်တွေနဲ့ပတ်သက်လို့ဒီနေ့တရားရုံးချုပ်ကတော့နှိပ်စက်တယ်ဆိုတဲ့ဆွဆွဲချက်ကိုပယ်ချပြီး DNA ထောက်ထားမတွေ့ရှိတာကိုလည်းလက်ခံခဲ့ပါတယ်။ဒီယူကမှာတင်ပြခဲ့တဲ့အချက်တွေကိုတရားရုံးချုပ်ကထည့်သွင်းသုံးသပ်မှုမရှိခဲ့သလောက်ပဲလို့ရှင်းနေဦးအောင်မျိုးတန်းကပြောပါတယ်
။ကျွန်တော်တို့ကလေးတွေဟာဒီမှုနဲ့ပတ်သက်လို့သူ့လိုမှလည်းသူ့ဝန်ထားတဲ့အကြောင်းရင်းဟာနှိပ်စက်ညှင်းပန်းတာပါလို့ပြောခဲ့ပြင်းနေလေ။အခုသုံးတတ်တယ်ထင်လားဆိုတော့ဒီလိုကိစ္စမျိုးတွေဟာအစိုးရဌာနပိုင်းဆိုင်ရာအဖွဲ့အစည်းတွေရဲ့အချုပ်အခန်းဖြစ်တဲ့ကြောင့်မို့ဒီလိုကိစ္စမျိုးတွေဟိုဖြစ်တယ်ဆိုတာဟာဟိုယုံကြည်ရဟိုရန်နုံးဒီယုံကြည်ရတော့မရှိဘူးဆိုတော့သုံးသပ်သွားခဲ့ပါတယ်။ဒါပေမဲ့ဒေါက်တာဖွန်တိကိုယ်တိုင်တေးခင်မှာစစ်စေးပြင်တော့ကပေါက်တူးရိုးမှာ DNA မတူဘူးဆိုတော့သူကိုယ်တိုင်လည်းစစ်စေးပြီးတော့ဖတ်ဆိုလိုက်တာရှိပါတယ်။ဒါပေမဲ့တေးခင်ကဒီနေ့သုံးသပ်တဲ့အထက်မှာတော့ပေါက်တူးရိုးမှာ DNA မတူရတဲ့ကိစ္စဟာဒီကလေးတွေဟာဒီလိုလူတက်တဲ့ကိုအတုံးပြုပြီးတဲ့အခါမှာပင်လေနားမှာဖြစ်တာမို့လို့ပင်လေရင်းနဲ့စီလို့ DNA တက်သွားတယ်ဆိုတဲ့သဘောမျိုးလေးသုံးသပ်ထားတော့ပြရပါတယ်ခင်ဗျာအဲ့ဒါအရှင်းကောင်းကြရပါပဲ။ဘာဖြစ်လဲဆိုတော့ဒေါက်တာဖွန်တစ်ကသူစီးချက်မှာကလေးတွေရဲ့ DNA ကပေါက်ကူးရမှာမတွေ့ဘူး။ဒါပေမဲ့အခြားဒဇင်းယောက်ျားနှစ်ဦးရဲ့ DNA ထင်ရှားတဲ့ DNA နဲ့ထင်ရှားတဲ့ DNA တစ်ခုတွေ့တယ်ဆိုတဲ့ပြောထားတဲ့အချက်ကကျွန်တော်တို့တော်တော်လေးကိုစဉ်းစားရအချက်ပါပဲ။ဘာဖြစ်လို့လဲဆိုတော့ကလေးတွေ DNA ကိုရေးဆေးလို့တက်သွားတယ်ဆိုရင်ပါတီလူကနကဒေါက်တာဖွန်တစ်စစ်တော့ထင်ရှားတဲ့DNA နဲ့မထင်ရှားတဲ့ DNA တကူကပေါက်တူးပေါ်မှာရှိနေပါသေးတယ်လေ။အဲ့ဒါလေးဒီပေါ်ခင်ဗျာကျွန်တော်တို့ကတော့ကျွန်တော်အားတာတဲ့ဖြစ်တယ်ပြင်ကြထားလိမ့်မယ်လေ။ဟိုဒီလိုထက်တင်းသုံးသပ်မှုမရှိခဲ့တာတော့ကျွန်တော်ကျလည်းဟိုထက်တင်းသုံးသပ်မှုအရာမရောက်ခဲ့တာတော့အချိန်မကောင်းဖြစ်နေရပါတယ်ခင်ဗျာ
။ဒါဟာမြန်မာလုံသားနှစ်ဦးအတွက်နောက်ဆုံးအယူခံဖြစ်ပြီးဒီအယူခံရှုံးနိမ်သွားတဲ့အတွက်နောက်ထပ်ရပ်ပေါင်း60အတွင်းထိုင်းပြည်ရင်ထံအသနာခံစာတင်ဖို့သာကြံတော့တာဖြစ်ပါတယ်။ထိုင်းရှင်းနေများကောင်စီကလာမယ့်တစ်ပတ်ထဲမှာဒီအမှုအတွက်ရှေ့ဆက်ဆောင်ရွက်မယ့်ကိစ္စတွေကိုဆွေးနွေးမှာဖြစ်ပါတယ်။အဲဒီကနေမြန်မာအစိုးရဘက်ကဘယ်လိုပါဝင်ကူညီဆောင်ရွက်ပေးရမလဲဆိုတာကိုထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကတဆင့်ဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့သိရပါတယ်။ဒီနေ့တရားရုံးကိုတွားရောက်ခဲ့တဲ့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation FET အဖွဲ့တည်ထောင်သူဦးထွချက်ကထိုင်းပြည်ထံတင်မဲ့အသနာခံစာကိုမြန်မာလုံသားနှစ်ဦးရဲ့မိသားစုထက်ဆိုင်ရင်မြန်မာအစိုးရကကိုစားတင်ပေးဖို့ထိုင်းရှင်းနေတွေကအကြံပေးထားတယ်လို့ပြောပါတယ်
။အဓိကတော့ကျွန်တော်ထိုင်းရှင်းနေတွေပြောတာကတော့ထိုင်းရှင်းနေတဲ့ဆိုလို့ရှိရင်မိသားစုတွေဆိုလို့ရှိရင်အစိုးရအနေနဲ့ကိုစားဖို့ကလေးတွေကိုအဲ့ဒီပြည်ထံကိုအသနာခံစာတင်ပေးဖို့ကျွန်တော်ထိုင်းရှင်းနေတာတော့အကြံပေးထားပါပဲ။ကျွန်တော်ထင်တာတော့မြန်မာအစိုးရအနေနဲ့မဖြစ်မနေသူတို့ကိုယ်တိုင်ကလေးတွေကိုစားတိုင်းပြည်မြင်းမြတ်ကိုအသနာခံစာတင်ပေးတင်တယ်လို့ကျွန်တော်တို့အနေနဲ့ထင်ပါတယ်။တင်လဲတင်ပေးမယ်လို့ပြောနေပါတယ်ဟုတ်ကဲ့
။ရှင်းနေဦးအောင်မျိုးတန်းကအတိုင်းပြည်ရဲ့ဆုံးဖြတ်ချက်အပေါ်မျှော်လင့်တဲ့အကြောင်းအခုလိုပြောပါတယ်
။ဘင်းခံကိုအသနာခံစာတင်ဘင်းရဲ့ဆုံးဖြတ်ချက်ပါပြတော်မူဒီရဲ့ဒီလူသားလည်းဖြစ်နေပါတယ်။ပြီးတော့တပြင်းပြင်းနဲ့လည်းဖြစ်နေပါတယ်။ဖြစ်တာထောင်မှကြောင်းကလည်းဖြစ်နေပါတယ်။အဲဒီအဲ့ဒီအချိန်ပါလေးတစ်ခုတော့ဆောက်အောင်ပါပါအဲ့လိုအဲ့တည်းလည်းကျွန်တော်အလင်းပြထားတာလေးရတယ်ခင်ဗျာ
ထိုင်းနိုင်ငံမှာတည်ရန်ကြအကျဉ်းသား90ဦးရှိတယ်လို့ထိုင်းတရားရေးဌာနရဲ့2018ခုနှစ်မတ်လအချက်လက်တွေကိုကိုးကားပြီးဘန်ကောက်ပို့သတင်းစာကအဲ့ဒီနှစ်စက်တင်ဘာလမှာရေးသားထားပါတယ်တည်ရန်ကြအကျဉ်းသားကိုနောက်ဆုံးကွပ်မျက်ခဲ့တာကတော့2009ခုနှစ်ကဖြစ်ပြီးကွပ်မျက်ခံရသူ2ဦးကတော့မူရစေရောင်းဝယ်ဖောက်ကားမှုနဲ့ထောင်ချနေသူတွေဖြစ်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းက AP သတင်းတပုတ်မှာဖော်ပြထားပါတယ်ထိုင်းနိုင်ငံတောင်ပိုင်းကကိုရောင်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကဗြိတိန်လူငယ်ဆုံးတွေအသက်ခံခဲ့ရတာပါ။အဲ့ဒီအမှုမှာစက်တင်ဘာလကုန်တဲ့အထိတရားခံကိုဖမ်းဆီးရမိခြင်းမရှိခဲ့ပဲအော်တိုဘာလဇန်မှာတော့မြန်မာရွှေပြောင်းလုံသားကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုဖမ်းဆီးခဲ့ပြီးသူတို့နှစ်ဦးကဝန်ခံခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကကြေညာခဲ့တာဖြစ်ပါတယ်။2015ခုနှစ်ဒီဇင်ဘာလမှာတော့ကော့စမီတရားရုံးကသူတို့နှစ်ဦးကိုတည်ရန်ချမှတ်ခဲ့တာကြောင့်2016ခုနှစ်မေလမှာထိုင်းအယူခံတရားရုံးကိုအယူခံထပ်တက်ခဲ့ပေမဲ့တနှစ်နီးပါးအကြာမှာပယ်ချခံခဲ့ရပါတယ်။အဲဒီနောက်2019ခုနှစ်ဩဂတ်လမှာထိုင်းဗဟိုတရားရုံးထံကိုနောက်ဆုံးအယူခံထပ်တက်ခဲ့ရမှာတနှစ်အကြာမှာဒီနေ့အမိန့်ချလိုက်တာဖြစ်ပါတယ်ရှင်။ကျွန်မဇင်မာဝင်းပါ